ဂျပန်နိုင်ငံမှာရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံတော်ဆန်းစုကြည်နဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေတို့ဒီကနေ့တွေ့ဆုံကြတာမှာရခိုင်ပြည်နယ်အခြေအနေတိုးတက်ရေးအတွက်မြန်မာအစိုးရရဲ့ကြိုးပမ်းချက်တွေကိုအစွမ်းကုန်အားပေးကူညီသွားမယ်လို့ဂျပန်ဝန်ကြီးချုပ်အာဘေကပြောကြားခဲ့ပါတယ်။ရခိုင်ပြည်နယ်ကလူ့အခွင့်အရေးချိုးဖောက်မှုဆွတ်ဆွဲချက်တွေနဲ့ပတ်သက်လို့လည်းနိုင်ငံတကာလွတ်လပ်တဲ့စုံစမ်းမှုတွေရဲ့အကြံပြုချက်တွေအတိုင်းမြန်မာအစိုးရရောစစ်တပ်ကပါတင့်တော်တဲ့အရေးယူမှုတွေချက်ချင်းလုပ်ဖို့လုံးဝလိုအပ်တယ်လို့ဂျပန်ဝန်ကြီးချုပ်ကဒေါအောင်ဆန်းစုကြည်ကိုတိုက်တွန်းပါတယ်။အိုးအိမ်ဆွန့်ခွာနေရသူတွေနေရပြန်နိုင်ဖို့အခြေအနေဖန်တီးပေးဖို့လိုအပ်တယ်လို့လည်းဂျပန်ဝန်ကြီးချုပ်ကပြောကြားခဲ့ပါတယ်။ဒေါအောင်ဆန်းစုကြည်ကလည်းရခိုင်ပြည်နယ်ကကိစ္စတွေကိုမှန်ကန်စွာဖြေရှင်းသွားဖို့ရည်ရွယ်ထားပြီးတော့လိုအပ်တဲ့ဆောင်ရွက်မှုတွေကိုလုပ်သွားဖို့လည်းတွန်းဆုတ်မှာမဟုတ်ဘူးလို့တုံ့ပြန်ခဲ့ပါတယ်။တိုင်းရင်းသားလူနည်းစုတွေနဲ့ငင်းကြရရအောင်ဆောင်ရွက်နေတဲ့ကိစ္စတွေကိုလည်းကောင်းဆောင်မြောက်ဆွေးနွေးခဲ့ကြတယ်လို့ဂျပန်နိုင်ငံကြားရေးဌာနထုတ်ပြန်ချက်မှာဖော်ပြပါတယ်။ငင်းကြရရေးလုပ်ငန်းစဉ်တွေရှေ့တိုးနိုင်ဖို့အတွက်ဂျပန်အစိုးရကတာဝန်ပေးထားတဲ့မြန်မာနိုင်ငံအမျိုးသားပြန်လည်တင်းမြက်ရေးဆိုင်ရာအထူးတန်တမန်ယိုဟီဆာဆာကာဝါနဲ့အတူလိုအပ်တဲ့ပံ့ပိုးမှုတွေဂျပန်ကဆက်လက်ပေးသွားမယ်လို့ဂျပန်ဝန်ကြီးချုပ်ကကတိပြုခဲ့ပါတယ်။ဒီလိုဝအထူးစီးပွားရေးဆောင်ဖွံ့ဖြိုးရေးအပါအဝင်မြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံမှုမြင့်တင်ရေးနဲ့အလုပ်ကိုင်ဖန်တီးရေးကိစ္စတွေကိုလည်းဝန်ကြီးချုပ်အာဘေနဲ့ဒေါအောင်ဆန်းစုကြည်တို့ဆွေးနွေးခဲ့ကြပါတယ်။ဂျပန်မှာလက်တလောကြုံခဲ့တဲ့ Hagibis မုန်တိုင်းကြီးတံခံခဲ့ရသူတွေအတွက်အင်မတန်စိတ်မကောင်းဖြစ်တဲ့အကြောင်းကိုလည်းဒေါအောင်ဆန်းစုကြည်ကဂျပန်ဝန်ကြီးချုပ်နဲ့တွေ့ဆုံစဉ်မှာပြောကြားခဲ့ပါတယ်။မနေ့ပြန်အင်္ဂါနေ့မှာကျင်းပမယ့်ဂျပန်ဘုရင်သစ်နာရိုဟီတိုနန်းတက်ပွဲကိုတက်ရောက်ဖို့အတွက်ဒေါအောင်ဆန်းစုကြည်ဂျပန်နိုင်ငံမှာရောက်ရှိနေတာဖြစ်ပါတယ်။